ွတ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ခင်ဗျာ။လောကမှာလူရယ်လို့မွေးဖွားကြီးပြင်းလာကြကြတဲ့ကလူတွေဟာရှာဖွေမှုတွေပြုနေခဲ့ကြပါတယ်။တချို့လဲကိုရှာဖွေတဲ့အရာကိုမျက်ဝါးထင်ထင်မြင်တွေ့ခံစားရရှိသွားကြတာရှိသလိုတချို့ကြပြန်တော့ဘလောက်ပဲဖွေရှာမရေမရမသိမချာနဲ့အပြေမရခဲ့ကြတာလဲရှိတာပါပဲ။တချို့ကရှာတော့ရှာတယ်အကျိုးအမြတ်ပြည့်ပြည့်ဝဝမခံစားကြရတာလဲရှိနေပြန်ရောအဲ့ဒီတော့ကိုဘယ်အแทးမှာပါနေပြီလဲဆိုတာစဉ်းစားเสียပေါ့လေလောကမှာရယူတက်ရင်ပိုင်းဆိုင်နိုင်เสียအများကြီးပါဒါပေမဲ့တခုတော့ရှိတယ်နော်ပင်လေရီတယောက်เทတောက်မကုန်ဆိုသလိုပေါ့ဒီလောက်ငန်နဲ့စားရည်များမတောက်ချင်ပါဘူးလို့ပြောကြမှာပဲနော်ဥပမာတင်စားပြီးပြောတာပါလိုချင်တာလိုအပ်တာရနိုင်တာတွေအများကြီးပါပဲဒါပေမဲ့အဲ့ဒီရယူနိုင်ဖို့အပိုင်းမှာကစိတ်ဝင်တစားနဲ့စူးစမ်းအားထုတ်ရမှာလူလူချင်းချင်းရှိမှဒါအပြင်အသည့်အမြင်ရှင်းမှဖြစ်တော့မှာပေါ့အဲ့ဒါကြောင့်ခုတစ်ပတ်မှာထုံနှုတ်ပြကျင်တာကရှင်းလင်းတဲ့အသည့်အမြင်နဲ့ဘဝအတွက်ရှားဖွေရယူခြင်းဆိုတဲ့အချက်ပါလေခိုက်တယ်ရဲ့စိတ်သဘောတွေပါလေလူဆိုတာအမြင်ဝေဝါးရင်ဘာမှတဲတဲကွဲကွဲမတွေ့နိုင်ဘူးမဟုတ်ပေလားတခါတော့ကចောင်းဆရာတယောက်ကသူ့တပည့်တယောက်ရဲ့အိမ်ကိုအလဲပတ်သွားတယ်ကိစ္စကတော့သူ့တပည့်ကိုတွင်တင်ဆုံးမဆရာရှိရင်လဲတွင်တင်ဖို့ပါပဲအဲရောက်ရောက်ချင်းပဲဆရာကြီးကျွန်တော်ရဲ့တဖက်ခြံကိုကြည့်ပါဦးအဲ့ဒီခြံကလူတွေဟာအလုတ်ကောင်းကောင်းမလုတ်ကြဘူးကြည့်ပါလားအဝတ်စားတွေလျှော်တာကညစ်ထင်းနေတာပဲဘာမှလည်းမတောက်ပြောင်ဘူးလို့ပြောတာပေါ့သူတပည့်လက်ညှိုးထိုးပြတဲ့အိမ်ကိုကြည့်နေမိရင်ဆရာကတစ်ချက်ပြုံးလိုက်ပါတယ်နောက်တော့ကဲငါတပည့်ရေမင်းထပြီးမင်းရဲ့မှန်ပတင်းပေါက်ကဖုံတွေကိုပြောင်းစင်အောင်တုတ်လိုက်ပါအောင်လို့ပြောလိုက်တာပေါ့တကယ်တော့ကိုဘက်ကသူများကိုအမြင်မရှင်းကိုဘက်အဖြစ်ကင်းတဲ့အောင်ဆိုတော့သူ့ရဲ့အသက်တာအတွက်လွှဲမားတဲ့ခံယူချက်ကိုပြောင်းလဲပြစ်ဖို့အဲ့ဒီဆရာကတွင်တင်လိုက်ခြင်းပဲမဟုတ်ပေလားကိုတော့အဟုတ်ကြီးထင်ဘဝင်မမြင့်ပဲဘဝကိုမြင့်တင်ဖို့တော့လိုတာပါပဲလူဟာလူပါပဲလူချင်းအတူတူပဲမဟုတ်ပေလားလူချင်းတူပင်မဲ့အသက်ရှူချင်းမတူဘူးဆိုတာမှန်သင့်တဲ့လောက်တော့မှန်ပါတယ်ဒါပေမဲ့သူလဲလူကိုလဲလူသူကရုပ်လို့ငါကမြင့်တယ်ဆိုတဲ့အပြောကလူကိုလူလို့မမြင်တတ်သေးလို့ပဲလို့မှတ်ယူစရာပါပဲလူကိုလူလို့မြင်တတ်ဖို့ဆိုတာကလည်းကိုကြီးစာနာစိတ်ရှိရမှာပေါ့အဲ့ဒီလိုမှမဟုတ်ရင်တရောင်နဲ့တရောင်နီးရက်နဲ့ဝေးသုံးနဲ့လေးဖြစ်သွားမှာပါပဲဒီကနေ့အထိအမုံတရားတွေအာဃာတတရားတွေခွဲခြားမှုတွေမတွဲနိုင်တာတွေဒီအရာတွေကိုဆွဲကင်ထားတဲ့တည်ယူတန်ဝါဒတွေကြောင့်ရန်လိုတဲ့စစ်ပွဲတွေမငိမ့်နိုင်တဲ့မိတွေဟာတောက်လောင်နေစေပင်မဟုတ်ပေလားလူတယောက်ကအတော်အတန်ခရီးကွာဝေးတဲ့တမြို့တရွာကိုခရီးပြုတ်သွားချင်တယ်လေဒါနဲ့ပဲလမ်းစုံလမ်းကွာတနေရာကိုရောက်လာတယ်ဘဲကိုဥတီရမယ်ဆိုတာကိုသိဖို့လမ်းပြမှတ်တိုင်ကိုလှမ်းကြည့်လိုက်ပြီအဲ့ဒီလမ်းညွန်အတိုင်ကားမောင်းသွားခဲ့တယ်အဲ့ဒီသွားချင်တဲ့မြို့အတွက်လမ်းညွန်ပြထားတဲ့မိုင်းတိုင်ကိုမှတ်လာခဲ့ပေမဲ့ပြထားသလိုတော်တော်နဲ့ကိုမရောက်နိုင်ဘူးတဲ့အဲ့ဒါကြောင့်ကားကိုရက်ပြီးလမ်းလျှောက်နေသူတယောက်ကိုမေးကြည့်လိုက်တော့အဲ့ဒီလမ်းသွားလမ်းလာကမှားနေပြီလို့ပြောလိုက်တယ်ကဲဘဲနဲ့ရှိစားသွားချင်တဲ့မြို့နဲ့ရောက်နေတဲ့ဘက်ကစန့်ကျင်ဘက်ဖြစ်နေတယ်ဆိုပဲနောက်ကျောင်းပြန်လှည့်တဲ့တဲ့ပဲမောင်းသွားလို့ပြောလာတော့ ဟိုလီကြံခဲ့တဲ့လမ်းဆောင်ကပြထားတယ်လို့ပဲလိုက်လာခဲ့တာပဲဘာမားစရာရှိတယ်လဲလို့ပြန်ပြောတဲ့အခါလမ်းပြပေးတဲ့လူကဒါကဒီလိုဗျလွန်ခဲ့တဲ့နေ့ရက်လောက်ကလေကြီးမိုးကြီးကြတော့တစ်ပင်တွေတချို့ကျိုးကြတယ်ဓာတ်တိုင်တွေရိုင်းတယ်ဆိုပဲလမ်းရှင်းတဲ့အလုတ်သမားတွေပြန်ပြုတ်ပြင်းတဲ့အခါအဲ့ဒီလမ်းပြမှတ်တိုင်ကြီးကိုပြန်ဆိုင်ခဲ့ကြတယ်ဒါပေမဲ့သူတို့တွေကပြီးရင်ပြီးရောနမောနမဲပေါ့ပေါ့ဆဆနဲ့မှားပြီးပြန်ဆိုင်ထူမိလိုက်တာပဲဖြစ်မှာပါလို့ပြန်ပြောပါတယ်တကယ်တော့လူတွေဟာနေတိုင်းပဲဘဝအတ္တတာတစ်ခုအရင်ပြုရင်ခရီးသွားနေကြတာပဲလေလမ်းဘေးဝဲရာကစိုက်ထူထားတဲ့ဆိုင်းဘုတ်တွေလမ်းပြမှတ်တိုင်တွေကိုကြည့်ပြီးတော့ခရီးသွားကြတာပေါ့ဒါပေမဲ့သိလားလမ်းပြမှတ်တိုင်ကြီးကိုမှားပြီးတက်ပြထားရင်ခရီးပြုတ်သွားလာနေသူတွေလမ်းမှားသွားမှာကတော့အသေးအချာပါပဲလူမှုဝန်းကျင်မှာနေထိုင်ကြရသူတွေဒီလူမှုဝန်းကျင်ကြားကျင်းလည်နေခိုက်မှာဇရိုက်အမားကိုမလိုက်စားဖို့တော့လူပါတယ်ကိုယ့်ရဲ့အပြုအမူအပြောအဆိုအကျင့်အကြံတွေကိုသူတို့ကကြည်နေတယ်လေ့လာနေတယ်မှတ်ယူနေတယ်သင်ယူနေတယ်ကိုကမားနေရင်တပါးသူတွေအတွက်ထိခိုက်နစ်နာစရာပဲကြည်ပါသူတပါးရှေ့မှာမျက်နာနဲ့ဖြစ်ဖြစ်မျက်လုံးနဲ့ဖြစ်ဖြစ်စကားပြောနိုင်တယ်လို့လက်ဟန်ချေဟန်နဲ့ဒါမှမဟုတ်ဝတ်စားစင်ရင်မှုနဲ့စကားပြောလို့ရတာပဲမဟုတ်လားအဲ့ဒီတော့ကိုလှုပ်လိုက်တဲ့အလှုပ်ပြောလိုက်တဲ့စကားတခွန်းဟာထိမိ၍လဲเสียရမဖြစ်ဖို့လိုသလိုဖြစ်ခဲ့ရင်တော့ကိုသာမကကိုမိပညီကိုမောင်နှမဆွေမျိုးအတိုင်အဝိုင်းပညာဂုံတွေကိုထိပါလာစေနိုင်တယ်ဆိုတာကိုမမေ့လိုက်နဲ့အောင်တော့ပင်လေရင်နဲ့မှာတစ်ချိန်ကသွာလာကြသူတွေအတွက်မီးပြတိုက်ဟာတိတ်တန့်ဖို့ရှိတာပေါ့မီးပြတိုက်တွေသာမရှိခဲ့ရင်ပင်လေပြင်မှာတင်းမောကြီးတွေကြောက်ဆောင်နဲ့ထိခိုက်ပျက်စီးရတော့မှာပေါ့အဲ့ဒါကြောင့်ရှင်းလင်းတဲ့အသည့်အမြင်ရှိမှဘဝအတွက်ကျင့်နှက်เสียဖြစ်နိုင်ပါလိမ့်မယ်။လောကမှာကိုယ့်အတွက်ပဲအသက်ရှင်ရှင်၊သူများအတွက်ပဲရှင်ရှင်၊ကိုယ့်ကိုယ်ကိုနားလည်သိထားရပါလိမ့်မယ်။ဒါမှကိုယ့်လိုသူများကိုဖေးမနိုင်မှာပေါ့။သူများကိုဖေးမနိုင်လာပြီဆိုရင်တော့ဘဝမှာတင့်တယ်တဲ့အသည့်ရည်ကိုရပြီလို့မှတ်လိုက်ပါ။အမှန်တော့ကိုယ့်ကိုယ်ကိုပဲကြည့်တဲ့လူဟာသူများကိုဘလို့ကြည့်နိုင်မှာလဲ။လောကမှာကိုဘဝကိုငှဲ့ချမ်းမနေပဲတပားသူတွေအတွက်ရတဲ့အချိန်မှာမနေမနာစူးစားယုံကံရင်အသက်ရှင်ပြားသွားခဲ့သူတယောက်ရှိခဲ့ပါတယ်လူတွေကတော့ထူးဆန်းတဲ့လူပဲလို့သူ့ကိုသတ်မှတ်ပေမဲ့တချို့ကအမြင်မကြည်လင်တာကြောင့်သူ့အတရေပြက်အောင်အမျိုးမျိုးအပြစ်ရှာခဲ့ကြတယ်လူဆိုးတွေနဲ့ပေါင်းသင်းတဲ့သူတပားအမျိုးသားတွေနဲ့အပေခံတွေကိုပဲစောင့်ရှောက်သူဆိုပြီးမထီမဲ့မြင်ပြုခဲ့ကြပေမဲ့တီကြည်တဲ့သူ့အတွင်းသဘောကြောင့်ဘလို့မှနှောက်ယှက်လို့မရတဲ့အဆုံးသုံးသက်ပြီးအမုန်းဆက်ခင်းပြတာကဒီလူဟာဖျားကိုလွန်ကျူပြောဆိုတဲ့သူဖြစ်တယ်။ဒါကြောင့်တေပစ်ကိုခံထိုက်တယ်လို့တညီတညွတ်ထဲဟစ်အော်ကြပါတယ်။တက်လဲတက်နိုင်ကြပါပြီတဲ့။တခါတုန်းကသူ့ကိုအမျိုးမျိုးချီးမွမ်းလိုက်ကြတာ။ခုတစ်မျိုးတော်ကြတစ်မျိုးစိုးလိုက်ကြတဲ့လူတွေအခုတော့တက်ပါတဲ့။ကားတင်တက်ပါတဲ့လေ။ရရဆက်ဆက်ဝိုင်းဝန်းလက်ညှိုးထိုးခံရသူကတခင်ယေရှုပါပဲသူ့အမြင်ကရှင်းပါတယ်သူဟာအသေးသချင်းခံရမယ်လူတွေကမျက်နာလွှဲကြမယ်မထီမဲ့မြင်ပြုခံရမယ်ဒါပေမဲ့ဒီအခြေအနေတွေကနေရုံးမထွက်ခဲ့ပါဘူးမှန်ရာကိုရွေးချယ်လို့ရှင်းလင်းတဲ့အသည့်နဲ့ရဲရဲကြီးသူ့ကိုစီရင်မဲ့ကုန်းတော်ပေါ်ကိုကိုယ်တိုင်ကားတိုင်ထမ်းလှမ်းခဲ့ရှာပါတယ်အမြင်ရှင်းတဲ့သူ့လောက်ရဲ့ဟာသူ့ဘဝကိုအယောင်မမိန်စေခဲ့ပါဘူး။ပိုလို့သာတောက်ပြောင်စေခဲ့တယ်လို့သူ့အသက်စွန့်ချိန်မှာတော့သူ့ကိုလူတွေက "तू ဟာအမှန်ပြောခဲ့တာပါလား"ဆိုပြီးရှင်းရှင်းလင်းလင်းကြီးသိမြင်သွားကြရတော့တာကိုလူရယ်လို့ဖြစ်လာရင်အသက်ရှင်ရခိုက်ထိုက်တန်သူဖြစ်ဖို့အတွက်မနစ်သက်စရာတွေကိုဥပခါပြုရင်ရှင်တန်ချင်းမှာရှင်းလင်းတဲ့အသည့်အမြင်တွေကိုရပြီးဘဝအတွက်စစ်မှန်တဲ့အရာတွေကိုရှာဖွေရယူနိုင်ဖို့မြစ်တာပို့တာလိုက်ပါတယ်သောတာရှင်ပေါင်းရှင်လန်းချမ်းမြေကြပါစေ
သက်တမ်းအရေးကြီးဆုံးပါလဲ